လက်နက်ကင်ပဏိပခတွေကြောင့်ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှင်းပြည်နယ်ပလောဝမြို့နယ်ကထောင်နေရှိတဲ့ဒေသခံတွေဟာဒီအပိုင်းတွင်ထပ်မံထွက်ပြေးလာနေရတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်တန်နိုင်ပါတိုက်ပွဲတွေနဲ့ပစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံမှုတဲ့ဒိန်းတွေနဲ့အတူနောက်ထပ်ထောင်ရှိတဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒုက္ခသည်ရေဆောင်ရွက်သူတွေကပြောဆိုခဲ့ကြတာပါရတဲ့တော်မျိုးနဲ့မှာဆိုရင်လေဒီအပိုင်းတွင်မှာပြစ်ခတ်မှုတွေရှိနေတာကြောင့်မယူမြေကန်တစ်ချောက်ကထောင်နေရှိတဲ့ဒေသခံတွေထွက်ပြေးခဲ့ရတဲ့အကြောင်းရတဲ့တော်မျိုးနဲ့မျိုးသားလွှတ်တော်မှဥခင်ပေါင်လက်ကပြောပါတယ်
။ဟုတ်ကဲ့အဲ့ဒီဒီတော်မျိုးနဲ့ယူမြေအစုဖက်တဲ့ရောအလဖက်တဲ့ရောလူမျိုးကြီးလူမျိုးကြီးကြီးဆက်ရောက်ကြရတော့ရောရောပါတယ်ထွက်ပြေးကြတယ်အရှိရတွေမှာတရားရတယ်အတိအကျထွက်ပြေးတာကဒီတော်မျိုးနဲ့ဒီမှာဒီမယူမြေအလဖက်ကန်တွေကရောဆောက်ထွက်ပြေးနေတာရှိတယ်။မင်းကသာပြီးတော့ဒီမျိုးမလေးစစ်ကြောက်တက်လာတော့ဒီလေလက်ကျေမင်းလေးရှိတာလည်းအကုန်ကြီးရတယ်။အဲ့တော့
လက်ရှိချိန်မှာတိုက်ပွဲတွေကြောင့်ရသေးတော်မျိုးပေါ်မှာခိုလုံကြရတဲ့စစ်ဆောင်ဥယျာဉ်ဟာလည်း3000နီးပါးထိရှိလာတာကြောင့်စစ်ဝဲနေရဲ့ခက်ခဲတွေနဲ့ပါကြုံနေရတယ်လို့လည်းဥခင်မောင်လကပြောပါတယ
်။နေရာထိုင်ရစိတ်ခက်ခဲတယ်။ရရှိတဲ့လူတွေဘူတော့ပါပါမသိနိုင်ဘူးရသေးတော်မျိုးပေါ်မှာအစိုးရစီရာဇဝတ်လျှောက်တာရှိတယ်။အစိုးရလည်းချမှတ်ပေးဘူးအဲ့ဒါနောက်ဆုံးမျိုးပဲ။နောက်တခြားကြည့်ရတယ်ကိုပြင်းမယ်။တချို့ကစစ်တူဖက်ကိုရောက်မရလာရှိတယ်။အဲ့ဒါကြောင့်
လက်ရှိချင်းဒီရခိုင်ပြည်နယ်ပြည်မှာလက်နက်ကင်ပဏိပခတ်တွေကြောင့်နေရစွန့်ခွာထွက်ပြေးလာကြတဲ့စစ်ရှောင်းဦးရဲ့နှစ်သိန်းကျော်တိရှိနေပြီ။အဲ့ဒီထက်က60ရာခိုင်နှုန်းဟာကလေးတွေနဲ့စစ်ရှင်းနေအောက်တွေဖြစ်တယ်လို့လည်းစစ်ရှောင်းတွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ကထုတ်ပြန်ထားပါတယ်။အခုရပိုင်းတွင်မှာလည်းတိုက်ပွဲတွေကြောင့်ရတဲ့တောင်ကြောက်တော်နဲ့ပလောဝမျိုးနွယ်တွေကဒေသခံတွေဟာစစ်တွေမျိုးပေါ်ထိထွက်ပြေးလာနေကြတယ်လို့စစ်ရှောင်းတွေကိုကူညီပေးနေတဲ့မတ်ဖြူဖြူတန်းကပြောပါတယ်။
အော်ဒီပလောဝမြို့နယ်ကဟိုခန္ဓာလပိုင်းမစေးချာနုကပေါ့နော်ပလောဝမြို့နယ်နမတားရဲ့နောက်ပြီးတော့ဟိုကျေးရခိုင်ကြီးအဲ့ဒီမြို့နယ်တွေကရောက်လာတယ်လေနောက်ပြီးတော့ပန်းတိုင်းရောကျောက်တော်မြို့နယ်ပန်းတိုင်းရေခွင်းစီနောက်ပြီးတော့တေးတော်မြို့နယ်ချင်းစီအဲ့ဒီမြို့တွေကရောက်လို့ရှိတယ်ဟုတ်ကဲ့ပါလူဦးရေဆိုလို့ရှိရင်အကုန်လုံးပေါက်ပြီးတော့လူဦးရေ60ကျော်လောက်ရှိတယ်အင်းထောက်စုက20နဲ့ရှောက်စုရှိပါတယ်
လက်ရှိချိန်မှာစစ်တွေမျိုးပေါ်မှာစစ်ဆောင်စခန်း30ကျော်တည်ရှိနေပြီးစစ်ဆောင်ဥယျာဉ်2000ကျော်တည်ရှိနေပါတယ်။မကြသေးခင်လက်တွေကတိုက်ပွဲတွေကြောင့်ပလောဝမြို့နယ်နမတာကျေးရွာကနေထွက်ပြေးလာတဲ့ဒေါ်မတ်စောရိုင်ကတော့စောဝက်နေရဲ့ခက်ခဲတွေကြောင့်စစ်တွေမျိုးထိဆက်လက်တင်းချောင်လာခဲ့ရတယ်လို့ပြောပါတယ်
။ပေးဆောင်ဖက်မှာကျမတို့အနာလက်စားပြီးတရမ်းထားအောင်လုပ်ခဲ့ပါတယ်။ပေးချက်မှာစောဝက်နေရဲ့ဆင်ပြေလို့ကျောက်တော်ကနေရောစစ်တွေကိုထွက်ပြေးလာတယ်။စစ်တွေကရောက်တာကတစ်ပဲကျော်လို့ရှိသေးတယ်။ကျေးဇူးနဲ့ရောပါဆင်ပြေပါဘုလိုလို့ရှင်လာတာပါခေကြီးကရှာသေးလို့စားနေရတယ်စီဆိုင်စားတွေကအများကြီးလို့ဖဲဖိတွေကအများကြီးရှိတယ
်ကိုဘဲ90ကယောဂာနဲ့ဂျုံနေရချင်းအပြစ်အခက်ရစေးကြဖို့ကုလသမဂ္ဂအတွင်းမှုရှုပ်တာမကမြန်မာနိုင်ငံရှေးဆိုင်တန်တမန်တွေနဲ့အကူအညီပေးရဖွဲ့တွေကလည်းတိုက်တွန်းထွက်ကြပေးမယ်အခုချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါလက်နက်ကင်မင်းပခတ်တွေကြီထွားလာနေတာကြောင့်စားနက်ရက်ခါပြက်လက်မှုနဲ့အိုးရင်စွန့်ခွာရတဲ့ရှင်တွေပို့ဆိုးလာမှာဆိုရင်ကြောင့်လည်းနိုင်ငံတကာအကူအညီပေးရဖွဲ့20ကလည်းမကြသေးခင်ကပဲတတိပေးထားပါတယ်ခင်ဗျာကျွန်တော်တန်နိုင်ရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားတာပါ